အခုတော့တော်ရရှင်တွေစောင့်မြော်နေတဲ့စနေနေ့ညတိုက်ရိုက်ဖြေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ထုတ်လုပ်သူမတ်စုမွန်နဲ့မတ်ဧသနာကျော်စီစဉ်တင်ဆက်မှာပါရှင်။မင်္ဂလာပါစနေညတိုက်ရိုက်ဖြေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီကတည်းကစနေရမယ့်အကြောင်းအရာတော့အလုံးသိကြပြီဖြစ်ပါလိမ့်မယ်။မကြာခင်မှာဒီမေလအတွင်းမှာကျင်းပဖို့ရှိတဲ့ဒုတိယအကြိမ်ပင်လုံညီလာခံအလားအလာနဲ့ပတ်သက်ပြီးတော့ပါရီဘလို့အလားအလာကောင်းတယ်လဲနောက်ပြီးတော့ဘလို့မျိုးစိန်ခေါ်ကဲဆက်မှုတွေရှိလဲဆိုတာကိုဆွေးနွေးကြမှာပါ။ပင်လိုင်းဆွေးနွေးဖို့ခိတ်ခေါ်ထားတဲ့သူတွေအားလုံးနေလိုက်ပါကိုရောက်နေပါပြီ။ပင်လိုင်းဆွေးနွေးဖို့ခိတ်ခေါ်ထားတဲ့သူတွေထဲမှာခွန်မြင့်ထွန်းသူက PNL တော့အမျိုးသားအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပါရင်ပြည်အောင်စုငယ်ငယ်ရေးဆွေးနွေးမှုပူရဲကော်မတီရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါရင်နောက်တစ်ယောက်ကတော့မြန်မာနိုင်ငံရေးလေးလာတုံသက်သူဦးရဲထွန်းမှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ပါရင်နောက်မြန်မာရေးလေးလာတုံသက်သူဦးမမောင်စုကိုလည်းဖိတ်ကြားထားပါရင်ဝင်ပြီးတော့မေးမြန်းကြမယ့်သတင်းရှင်တွေလည်းလေးလိုက်ပေါ်ရောက်နေပါပြီ။အီးမေးလ်ကမေးမြန်းပြီးတော့ပေါင်းဝင်ဆွေးနွေးလာတဲ့သတင်းရှင်တွေရဲ့စာရီးကိုလည်းဖတ်ပေးမှာဖြစ်ပါရစေ။ဒီတော့ပထမအနေနဲ့ကျွန်တော်ကိုနည်းနည်းတော့ကြောင်းပြန်ကောက်ပြီးတော့မေးချင်ပါသေးဒီပင်လိုင်းဆွေးနွေးတဲ့သူတွေကပေါ့နော်။ဟိုခွန်မြင့်ထွန်းကိုပထမဦးဆုံးမေးချင်ပါသေး။ဟိုအခုကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံညီလာခံပထမအချိန်ကနေပြီးတော့ဘာကြီးဖြစ်ထွန်းမှုတွေဘာကြီးရလဒ်တွေပေါ်ထွက်ခဲ့ပါလဲရှင
်။ကျွန်တော်ပြောချင်တာကျွန်တော်ကတော့ဒီပို့မြူတာအဖွဲ့ချုပ်ဥက္ကဋ္ဌမဟုတ်ပါဘူး။ကျွန်တော်ပို့မြူတာလက်မြောက်ရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်။ဟုတ်ကဲ့ပါ။
ပြီးခဲ့တဲ့ဒီ27ရာစုပင်လုံညီလာခံမှာကျွန်တော်တို့အကျိုးရလဖြစ်တော်မူတာပါလဲဆိုလို့ရှိရင် NCA ရဲ့ပြဋ္ဌာန်းချက်တွေမှာ NCA ကိုကျေကျေချင်းနဲ့အတိတ်ပဲဖွင့်ဆိုပြီးတော့သဘောထားကြီးကြီးနဲ့အဖြစ်ကျေကျေချင်းနဲ့အတိတ်ပဲဖွင့်ဆိုပြီးတော့မှလက်မှတ်ထိုးရဲ့ NCA ကိုလက်မှတ်ရေးထိုးရတဲ့လူတွေကလက်မှတ်ရေးမထိုးတဲ့လူတွေရောဒီအစိုးရလွတ်တော်တက်မတော်ခေါင်းဆောင်ကနေအတူကျွန်တော်တို့တစ်ချက်တရားစုပြည်လုံးကြီးလာကဖိုးတဲ့ကျင်းပရေးဥဆောင်ကော်ပြီးဖွဲ့စည်းပြီးတော့မှဖွဲ့ကျင်းပခဲ့တာအဲ့ဒါကျွန်တော်နိုင်ငံရေးသက်တာဖြစ်ပါတယ်ဒီ27ရာစုပြည်လုံးကြီးလာကလက်မှတ်ထိုးသည့်ပြည်စင်မထိုးသည့်ပြည်စင်ကျွန်တော်တို့အားလုံးနဲ့ဟိုသက်ဆိုင်နဲ့အားလုံးပိုင်ဆိုင်နဲ့အားလုံးပါဝင်ရမယ်ဆိုတဲ့အခြေခံနဲ့အဲ့ဒါကိုကျင်းပနိုင်ခဲ့တာအဲ့ဒါကျွန်တော်နိုင်ငံကြီးအဓိကဖြစ်ထုံမှုဖြစ်ပါတယ်။နောက်တစ်ခုကဒီ NCO ကျွန်တော်အသေးပြဖွင့်ဆိုကြတဲ့အခါမှာဒေါက်တာဆန်းစုကြည်ကလည်းပြောပါတယ်။ဒါသဘောထားကြီးကြီးနဲ့ NCO အသေးပြအခြေခံပြန်ဖွင့်ဆိုပေးကြပါသူလည်းဒီလိုတောင်းဆိုတယ်။အဲ့တော့ကျွန်တော်ဒီ27ရာစုပြည်လုံးကြီးလာကပထမအစည်းအဝေးကိုကျင်းပခဲ့တဲ့အခါမှာ NCO မှာရှိနေတဲ့အချက်လက်တွေကိုနှစ်ဖက်သဘောတူညီပြီးတော့မှကြေကြေကျွမ်းကျွမ်းအတိတ်ပဲဖွင့်ဆိုနိုင်ခဲ့တယ်ဆိုတဲ့အချက်တစ်ခုကလည်းဒါကြောင့်အနှစ်သာတစ်ခုဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒါကတော့ဒီခွန်မြင့်ထွန်းပထမသုံးသပ်ပြပါပါအဲ့တော့ဒီနောက်ထပ်ဒီပင်လိုင်းရှင်းနေတဲ့အထက်ကဦးရဲထွန်းကိုသုံးသပ်ခန့်ချင်ပါသေးဒီပထမအချိန်ဟိုပင်လုံညီလာခံရှင်းမခဲ့တာနဲ့အခုမကြခင်ရှင်းမတော့မဲ့ဒုတိယအချိန်ပင်လုံညီလာခံကြားမှာပေါ့နော်အမျိုးသားအချိန်ရှင်းနေပွဲကြီးဟိုရှင်းပါခဲ့ရပါတယ်အဲ့ဒီအမျိုးသားအချိန်ရှင်းနေပွဲကြီးအချိန်นี่ဘလို့ရှိပါလဲအာမြင်မှုရပါလားဒီဒုတိယပင်လုံညီလာခံဟိုဒုတိယအချိန်ရှင်းပါဖို့အတွက်အစဉ်နဲ့အနေထားမှာရှိစီပါလားရှင်နည်းနည်းသုံးသပ်ပြပါ
မျိုးသားအဆင့်ဆွေးနွေးပွဲတွေကတော့တခြားနေရာတွေတော့ကျွန်တော်သိမသိဘူးပေါ့လေကျွန်တော်တို့ချမ်းပြည်နယ်မှာတော့နည်းနည်းလေးအဲ့ဒါပြဿနာရှိတယ်ပြဿနာရှိတယ်ဆိုတာအဲ့ဒီဆွေးနွေးပွဲတွေသွားတက်တဲ့လူတွေကပြန်ပြောပြတာရောနောက်ကြားတာရောပေါ့နော်သူတို့ဒီဟာကိုလေးလေးနက်နက်နဲ့ဒီကြိုးကြိုးတင်းတင်းတိုင်တိုင်နဲ့အဲ့လိုမျိုးထုတ်တာမျိုးမရှိဘူးပေါ့နော်အခုလဲကျွန်တော်တို့အခုတည်းကလဲဒီဟာကိုတောင်ကြီးမှာလုပ်ဖို့တောင်မှာလုပ်ခွင့်မရသေးဘူးလို့ကြားနေအဲ့တော့ဒီလူသားအချင်းဒီဆွေးနွေးပွဲတွေလုပ်တာကအာဒီဒေးလေးနဲ့နဲ့လုပ်တာဟုတ်ရလားပေါ့နော်ကျွန်တော်အဲ့ဒါတန်တရားဖြစ်မိတယ်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စပေါ်မှာဥပမာဆိုအနေနဲ့အောင်ဘယ်လိုသုံးသပ်ပါလဲရှင်ဘယ်လိုအမြင်ရှိပါလဲ
အဓိကတော့သူက NC ဆုံးဖြတ်ချက်မှာပါတဲ့အတိုင်းပေါ့လေ sorry အဲ့ဒီ NC လက်မှတ်ထိုးထားတဲ့အဖွဲ့ကြီးအမျိုးသားစစ်နိုင်ငံရေးစီနီဝဲဒေသစစ်နိုင်ငံရေးစီနီဝဲလုပ်ဖို့ဆိုတာတကယ်တမ်းအရင်တစ်ခုလုပ်နိုင်တယ်ဗျ။ဟုတ်အောင်စီရက်အတွက်ရှမ်းဖွဲ့လည်းမလုပ်နိုင်ဘူး ALP လည်းမလုပ်နိုင်ဘူး။အဲ့တော့ချင်းဖွဲ့ကတန်းွက်တဲ့ခါကျတော့ချင်းဖွဲ့ကိုလုခွင့်ပေးတဲ့ထမ်းလန်မှာဟုတ်ဆိုတော့လောကမှာတော့အောင်စီရက်အတွက်နဲ့ရှမ်းပြည်နဲ့မလုပ်နိုင်ပြပါဘူး။နော်တော့တကယ်ဒီကိစ္စကြီးမှာမလုံနိုင်ရပါဘူးအဲ့တော့မျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေမလုပ်ခွင့်နဲ့ဒုတိယကြိမ်ပြည်လုံးညီနိုင်ငံသွားမယ်ဆိုရင်တော့အခက်အခဲတွေရှိလိမ့်မယ်လို့ထင်ပါတယ်ဒါပထမချက်ပါဒုတိယချက်ကတော့ဘယ်နဲ့လဲ grievance ကဒီထဲမှာပါနေတဲ့ကိစ္စလည်းနဲ့ကိစ္စမျိုးညီဆွေးနွေးပွဲကိုမခွန်နိုင်ရင်ကျွန်တော်တို့ကပြည်လုံးညီလာခံဟာညီမနဲ့အဆင်ရောက်နိုင်မှာမဟုတ်ဘူးလို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့တုံးတက်ပြရကျေးဇူးတင်ပါတယ်ဒီမှာခုနှစ်ထုံးပြန်ပြီးတော့မေးစင်ပါရှင်ဟိုဒီဥစားခုနကတော့ဒီပထမအချိန်ပင်လုံးညီလာခံကနေပြီးတော့ဖြစ်ထွန်းမှုတွေဟိုပြောသွားခဲ့တယ်ပေါ့နော်အဲ့တော့အခုအမျိုးသားအဆင့်ဆွေးနွေးပွဲတွေကလည်းဟိုပြောသလောက်ဟိုအောင်မြင်မှုမရဘူးဆိုတော့ပထမအချိန်ပင်လုံးနဲ့ဒီဒုတိယအချိန်မစခင်ကျင်းပမဲ့ပင်လုံးညီလာခံဘာရင်းများကွာခြားပြီးတော့ဘာထူးခြားမှုတွေရလာမယ်လို့ထင်ပါလဲရှင်တုံးတက်ပါအောင်ရှင်
အော်ပထမတစ်ကြိမ်ကတော့ကျွန်တော်တို့ NCA ကိုဒီသဘောထားကြီးကြီးကျယ်ကျယ်ကျယ်ကျယ်နဲ့အတိအကျဖွင့်ဆိုမျိုးနေနေပေါ့လေကျွန်တော်ဒီကျင်းပတဲ့အခါမှာညီလာခံကိုယ်စားလှယ်လို့ကျွန်တော်တယောက်သူတွေအကုန်လုံးညီလာခံကိုယ်စားလှယ်လို့မခေါ်ခဲ့ပါဘူးအဲဒီကျွန်တော်တို့ UDGC အစည်းအဝေးမှာညီလာခံကိုယ်စားလှယ်လို့မတတ်မှတ်ကိုခဲ့ဘူးမခေါ်ခဲ့ဘူးအဲဘာကြောင့်လဲဆိုတော့ညီလာခံကိုယ်စားလှယ်အနေနဲ့တတ်မယ်ဆိုရင်တော့တယောက်တည်းဒီအကုန်လုံး NCA ကိုလက်မှတ်ရေးထိုးပြီးမှသာလျှင်ညီလာခံကိုယ်စားလှယ်အနေနဲ့တယောက်ခွင့်ရမှာဖြစ်ပါတယ်အဲ့လမမီထိုးတဲ့ဒီဒီလည်းတက်ရောက်နိုင်အောင်ဆိုပြီးတော့မှအဲ့ဒီကာလကကျွန်တော်တို့ဟိုတုံးတုံးခဲ့တာတော့ညီလာခံတက်ရောက်မှုများဆိုအတုံးတုံးနဲ့အဲ့လိုဖြစ်ဖြစ်ပြင်းပြအသေးသေးဖွင့်ဆိုပြီးတော့တက်လုပ်ခဲ့တာဖြစ်ပါတယ်။အခုပြလာမဲ့ဒုတိယအချိန်ဒုတိယစီးရီးမှာတော့ကျွန်တော်တို့အဲ့လိုမျိုးမဟုတ်တော့ဘဲနဲ့ညီလာခံကိုယ်စားလှယ်များအဆင့်နဲ့တက်ရောက်ပြီးတော့မှဒီဆုံးဖြတ်နိုင်တဲ့အဆင့်တန်းပေါ့လေဆုံးဖြတ်နိုင်တဲ့အဆင့်တစ်ခုဟိုနောက်တစ်ခုပါဆိုအခုကျွန်တော်တို့ပြင်ပတဲ့ပြီးခဲ့တာဆိုရင်အရင်ဆိုလက်ထက်မှာဒီချိန်အခုဆိုရလက်ထက်မှာနှစ်ကြိမ်ဆိုအခုကျင်းပလို့ညီလာခံ၃ကြိမ်ရောက်ဖြစ်ပါတယ်။အဲ၃ကြိမ်ရောက်ကျင်းပတဲ့ညီငယ်ညီလာခံမှာဟိုအရင်နှစ်ကြိမ်ကတော့ဆုံးခဲ့တဲ့နေချမ်းနိုင်မှတ်နိုင်နေတယ်လို့ဒီကြိမ်မှာတော့အကျန်းကျင်းအဖြစ်ပေါ်ပြီးအများလက်ခံနိုင်တဲ့ဒီဆုံးဖြတ်ချက်မျိုးလောက်တော့ဟိုချမ်းမှတ်နိုင်အောင်လို့လည်းဒါပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။အဲ့တော့ခုနကဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေအခြေအနေကျင်းပပြီးစီးခဲ့တဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့အထူးသဖြင့်ကျွန်တော်ရှမ်းပြည်ပေါ်မှာကျင်းပခဲ့တဲ့အမျိုးသားအဆင့်အစည်းအဝေးကတော့ဒါရက်တို့အတွင်းမှာဒါကကမန္နရမော်လေးအမြန်လောက်ရတဲ့အတွက်ကြောင့်မို့လို့ဒါဒီမှာတော့ခုနလိုပြည်ပြည်စုံမှုတွေတော့မရှိဘူးဒီကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်ရှမ်းပြည်နယ်ဝန်ကြီးချုပ်ကလည်းဒီပုံပုံလေးလေးနဲ့ဒီကိစ္စကိုပြောသွားတယ်ပြောသွားတဲ့နေရာမှာတော့အခုလိုခါမှာဒီအားနည်းချက်တွေရှင်းချက်တွေတော့အကျိုးတောင်းပန်သွားပြီးတော့မှနောင်လာမဲ့ဆွေးနွေးပွဲတွေကျရင်ဒီချက်ပြည်ပြည်စုံမှုဆိုတဲ့ဟာပေါ့လေဒါဒီရှမ်းပြည်နယ်ဝန်ကြီးချုပ်ကကိုယ်တိုင်ဦးစီးကျင်းပါတယ်ရှမ်းပြည်နယ်ဝန်ကြီးကအဲ့ပြောသွားပါတယ်ဆိုတော့ကျွန်တော်တို့ကဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆိုတာကကျွန်တော်တိုင်ပြီးပါမကျင်းပါဘူးတည်းဘယ်မှာမှအတွေ့အကြုံမရှိသေးဘူး။အဲ့ဒါဒီအတွေ့အကြုံမရှိသေးတဲ့ဆွေးနွေးပွဲအမျိုးသားတွေကိုတော့ကျွန်တော်တို့ကဒီကြိမ်ယူစီကြိမ်ကျင်းပရင်းနဲ့ဒီအတွေ့အကြုံထပ်ပြီးကြည့်သွားမှာဖြစ်ပါတယ်။ဘာလို့ကြောက်ဒီ NCA ရဲ့အနှစ်ချုပ်ကတော့ကျွန်တော်တို့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကပြည်သူလူထုပါရမယ်။အားလုံးပါရမယ်။ပါဝင်လူပါဝင်ထိုက်ဆိုအားလုံးပါရမယ်လို့ဒါသတ်မှတ်ထားတာဖြစ်ပါတယ်။ဒါကြောင့်ဒီရှမ်းပြည်မြို့သားဒေသလိုက်မြို့သားဖြစ်နိုင်တဲ့ဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီရှမ်းပြည်ပြည်နယ်သားတွေရဲ့လုံးလုံးကြကြတက်တက်ကြကြပါလေပြူပေါင်းပါဝင်ဆောင်သွားတယ်လို့ပါဒါအားလုံးပေါ့ဒေတာတစ်ခုလုံးအဲ့လိုဖြစ်မှာဖြစ်ပါတယ်ကျွန်
တော်အားလုံးပါဝင်ရမယ်ဆိုလို့ဒီခွန်မြင့်ထွန်းပြောသလိုဒီတော်ရရှင်တရားကျွန်တော်တို့စီကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးထားရတော်ရရှင်တရားရဲ့စာကိုဖတ်ပြခြင်းပါတယ်သူကတော့ဒီအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားစန်းစာပေးရင်ကျင်းမှုအတင်းဥက္ကဋ္ဌဖြစ်ပါတယ်ဒေါက်တာဆန်းထွေးမောင်မှာသူကလည်းဒီ NCA 27ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုကျောင်းဆိုပြောလိုပါတယ်ဆိုပြီးကတော့အားလုံးပါဝင်ဖို့ကိစ္စကအစားချီပြောဆိုဝင်ပြောဆွေးနွေးထားတာနည်းနည်းလေးနှထောင်ကြည့်ပါရှင်။ကိုအောင်လွင်စာလေးဖတ်ပြပေးပါနော်
။ဟုတ်ကဲ့ပါ။သူကတော့နံပါတ်1တက်ပြီးရေးထားပါတယ်။နံပါတ်1က27ရာစုပင်လုံးညီလာခံကိုတိုင်းပြည်နဲ့နိုင်ငံဖွဲ့အားလုံးပါဝင်ဖို့ဒေါက်ဆန်းစစ်ကြီးကလိုလားပါတယ်။ဒါပေမဲ့ NCA မထိုးရင်မပါဘူးဆိုတော့မထိုးရပြီးတော့ UNSC ဖွဲ့9ဖွဲ့ရှိပါတယ်။ဒီဖွဲ့9ဖွဲ့ကို NCA ထိုးပါလို့အတင်းခေါ်နေပါတယ်။မထိုးရသေးတဲ့ UNSC ဖွဲ့ဝင်9ဖွဲ့ကလည်းသူတို့တောင်းဆိုထားတဲ့အချက်6ချက်ကိုသဘောမတူရင်မထိုးနိုင်ဘူးလို့ပြောပါတယ်။ဒီအချက်6ချက်ကိုမူအချင်းသဘောတူထားပြီလို့ပြောပေမဲ့ KRO KRO ဘူချုပ်ကမ္ဘာကတော့ကိုယ့်ချက်ထမှာတစ်ချက်ပဲသဘောတူတယ်။ကျန်တာပြန်ဆွေးနွေးရအောင်မယ်လို့ပြောပါတယ်။ဒီဒုတိယအချက်27ရာစုညီလာခံမှုမိလာမှာလုပ်မယ်လို့ပြောပါတယ်။မိလာမတိုင်ခင် NCA ထိုးနိုင်မလား UNSC အဖွဲ့ခုနှစ်ဖွဲ့မထိုးရင်ထိုးရ10ဖွဲ့နဲ့လည်းလုပ်သွားမလား။ကျွန်တော်အမြင်ကတော့တကယ်လို့အစိုးရကရှော့ပြီးမယ်ဆိုရင် UNSC က NCA ကိုထိုးပြီး27ရာစုဒုတိယအချက်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်။မထိုးဘဲကျန်တဲ့ခုနှစ်ဖွဲ့မပါဘဲထိုးထားတဲ့10ဖွဲ့နဲ့ပဲလုပ်သွားတယ်လေအတိအကျမရှိပါဘူး။ဘလို့မှငင်းငယ်မရနိုင်ပါဘူး။နံပါတ်1ကတော့ UNSC အဖွဲ့ခုနှစ်ဖွဲ့ NCA ထိုးလိုက်ရင်တော့မှဗမာကံတော်ကလုံးဝလက်မခံတဲ့TNV AMNTA တို့ဘယ်လိုလုပ်မလဲသူတို့မပါဝင်နိုင်ဘူးဆိုရင်လည်း NCA တိုင်းပြည်လုံးအပြည့်ရဖို့ဆိုတာမဖြစ်နိုင်ပါဘူးအတိတ်ပဲလည်းမရှိပါဘူးနံပါတ်3ကတော့ University ဝါခေါင်းဆောင်ပြီးဖွဲ့စည်းတဲ့ပြည်သူ့နိုင်ငံရေးဆွေးနွေးရေးကော်မတီက NCA လမ်းစဉ်ကိုလက်မခံပါဘူး NCA လည်းထုံးမှာမဟုတ်ပါဘူးဒီကော်မတီထဲမှာလက်မှတ်ထိုးတဲ့အဖွဲ့ခုနှစ်ဖွဲ့ပါပါတယ် KRO KIA SSPP SSC လည်းပါပါတယ်ဒီပုံစံနဲ့ဆိုရင်တော့ဝါ6ကမိုင်လာ1000ရခိုင်ကချင်ပြည်မြောက်တို့က NCA ကိုထိုးမှာမဟုတ်ပါဘူး27ရာစုညီလာခံမှာလည်းပါဝင်ရမှာမဟုတ်ပါဘူးကျွန်တော်ထင်တာကတော့နံပါတ်၄အနေနဲ့ ဒေါ်ဆန်းစုကြည်က27ရာစုပင်လုံဒုတိယအကြိမ်ညီလာခံကိုမေလမှာတကယ်ဖြစ်အောင်လုပ်ပါလိမ့်မယ် UNSC ဖွဲ့ဝင်တဲ့ပြည်တော်စုနိုင်ငံရေးစနစ်ကော်မတီဖွဲ့ဝင်တွေမပိုင်လဲလုပ်ပါလိမ့်မယ်ဒီလိုလုပ်ရင်တော့နောက်ဆုံးမှာဘာမှအကျိုးမရှိပဲအဖြစ်မရှိတဲ့27ရာစုပင်လုံညီလာခံပဲဖြစ်လာပါလိမ့်မယ်ဆိုပြီးရေးသားပါတယ်ခင်ဗျာ
ဒါကယ်လီဖိုးနီးယားရှမ်းစာပေရင်ကျင်းမှုဥက္ကဋ္ဌဒေါက်တာဆိုင်းထရီမောင်သူစာရေးပြီးတော့ဝင်ပြီးဆွေးနွေးတာဖြစ်ပါတယ်ဒီအထက်မှာဒီတော်ရရှင်ပြောထားတဲ့အထက်မှာကျွန်တော်မြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNSC က NGO ထိုးပြီးတော့27ရာစုဒုတိယအကြိမ်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးပဲကျန်တဲ့ခုနှစ်ဖွဲ့မှာပါပဲထိုးထားတဲ့၈ဖွဲ့နဲ့ပဲလှုပ်သွားရင်အသေးပင်မရှိပါဘူးဘလို့မှငြိမ်းချမ်းရေမရနိုင်ပါဘူးတဲ့ဥပမာဆိုသူပြောတာပုံမှာဘလို့များသုံးသပ်နိုင်ပါလဲဖြစ်ပ
ြောတာအချိန်ကနေမှတ်ပါလေခင်ဗျာလောလောဆယ်မှာကျွန်တော်လက်မထိုးရတဲ့ရှစ်ခွဲ့နဲ့လုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြဿနာဖြေရှင်းမှုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တို့မမြင်ခင်ဗျနောက်တစ်ခုကတော့အဲ့ဒါတော့နိုင်ငံရေးပြဿနာပေါ့နောက်ဒီတဲ့နိုင်ငံရေးပြဿနာအရင်ပြဿနာကတော့လက်နက်ကိုင်ဇီးကဖြေရှင်းပေါ့နောက်နိုင်ငံရေးပြဿနာပေါ့နိုင်ငံရေးပြဿနာပြောမယ်ဆိုရင်အခုမြောက်ပိုင်းမှာဝါဟုအခြေခံပြန်ပြီးတော့စုလိုက်တဲ့အင်အားစုဟာလက်ရှိလက်နက်ကိုင်အင်အားစုရဲ့85ရာခိုင်နှုန်းပေါင်းဝင်နေရှိပါတယ်ပါယူမှာလက်နက်ငယ်အဲ့ဒီဟာလက်နက်ငယ်ပြုခွာဖြစ်နေတော့အဲ့ဒီဆွဲဒီမပါဆွနေဝဲဇဝဲဝိုင်းမှာမရောက်သေးပဲနဲ့ကျွန်တော်ဘယ်လိုဖြေထုတ်မလဲအဖြေထုတ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲခုနကပြောသလိုပေါ့ပထမအချိန်အဲဒေါ်ဆန်းစုကြည်ဆိုရလက်တဲ့ပထမအချိန်ကင်လုံးမီလာခံတုံးကအားလုံးကတဲရောက်သူဖြစ်တတ်မှာပြီးကိုယ်စော်လို့မတတ်မှာပဲတဲရောက်သူတတ်မှာပြီးတော့ကိုပြောချင်တာပြောသွားတယ်ပြောခွင့်ရလိုက်တယ်အဲပြောခွင့်ရလိုက်တာကိုကျွန်တော်ကအတိမပြုပဲဆိုတော့ဆွနေလို့အဖြေတစ်ခုရှာဖို့ဆိုရင်ဒါအဲ့လောက်နဲ့မလုံတော့ဘူးခင်ဗျာကျွန်တော်တို့ကနောက်ဆုံးတက်ဖို့ဆိုရင်ဥပမာ NCA ထိုးထားတဲ့လူတွေမှာတော့မှအမျိုးသားဆက်လူနည်းနည်းစဉ်းစားမရဘူးအဲ့ဒါအပြင်ကိုဒီပြိပခလက်နဲ့ပြိပခနဲ့ပါနေအဖွဲ့တွေကနည်းနည်းသွားမှမရောက်သေးဘူးဆိုရင်တော့ကျွန်တော်တို့အဖြေတစ်ခုရဖို့ခက်ဦးမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါဆိုအဲ့ဒါနဲ့တစ်ချက်သေးပဲအဲ့ဟိုအဲ့ဒီခက်ချင်းတွေအချက်ကိုဘလို့များကြော်လွားနိုင်မလဲဥပမာဆိုဘလို့အကြံပြုချင်ပါလဲခင်ဗျာ
အဓိကအချက်ကတော့ကျွန်တော်မြင်တာကတော့အဲဒါတော့ကျွန်တော်တူးရဲသဘောမဟုတ်ခင်ဗျာ UNC ကတောင်းဆိုတာလည်းရှိတယ် KNU ဥက္ကဋ္ဌအဆုံးမူဒီဥက္ကဋ္ဌဘုရားကြီးဆုံးမူဒီစေဘောလို့တောင်းဆိုတာလည်းရှိတယ်တမတော်အစိုးရနဲ့တမတော်ကဖြေဆုံးမှုလုပ်ဖို့လိုတယ်အပြစ်ခက်ရဆဲပြီးတော့စွန်းလို့ဇဝိုင်းဝိုင်းကိုဖိတ်ခေါ်ဖို့လိုတယ်လို့သူတို့ကိုယ်တိုင်ငုံလည်းပြောထားပါတယ်အခု NT လက်မထိုးတာလို့ကျွန်တော်လည်းလိုမြင်ပါတယ်ခင်ဗျာ
โอเคအခုလေးလိုင်းပေါ်မှာရှိနေတဲ့သူတွေကိုဟိုခေါ်ကြင်ပါရခြင်းဟိုမက်ခွန်ဂျာလေးလိုင်းပေါ်မှာရှိပါရခြင်းမက်ခွန်ဂျာဝင်ပြီးတော့ဟိုဆွေးနွေးနိုင်ပါရခြင်းဟုတ်ကဲ့မက်ခွန်ဂျာကတော့ကချင်ငင်းရဲ့ကွန်ရက်ကနေနိုင်ရင်မှုဖြစ်ပါတယ်
ဟုတ်ကဲ့ပထမဦးဆုံးကတော့ဒီအမှန်တကယ်အပြင်ဒီ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးလို့ကြောင်းလဲပြီးမှခေါ်ဆိုလိုက်တာကလည်းကျွန်မအတွက်မေးခွန်းတစ်ခုဖြစ်ပါတယ်။ဘာဖြစ်လို့ညီလာခံလို့မခေါ်ပဲအစည်းအဝေးလို့ခေါ်တယ်လဲဆိုတော့မေးခွန်းကိုလည်းမေးချင်ပါတယ်ဖြစ်။ဒုတိယတစ်ချက်အနေနဲ့ကျွန်မဒီတလောမှာပဲစံပြည်နယ်မြောက်ပိုင်းကိုတွားခဲ့ပါတယ်။အဲ့တော့စံပြည်နယ်မြောက်ပိုင်းရဲ့လက်တွေ့အခြေအနေရဆိုလို့ရှိရင်တော့ဒီတိုက်ခိုက်နေတဲ့အခွင့်အရေးအကုန်လုံးစပွဲပေါ်မှာမရောက်သေးရကတော့ပြဿနာရှိဦးမှာပဲဖြစ်ပါတယ်။ဥပမာအဖြစ်ဆိုလို့ရှိရင် TNLA နဲ့ TIO ဟာနေရာချင်းကချက်ရောချက်ပါတယ်။အဲ့တော့တစ်ဖက်ကလက်မထိုးပြီးဇာတ်နဲ့တစ်ဖက်မထိုးဘူးဆိုလို့ရှိရင်တကယ်တမ်းလက်မထိုးပြီးအပြစ်ခံရသေးရယူပြီးတဲ့အချိန်မှာတိုက်ရမယ့်အခွင့်အရေးဟာတိုင်းရင်းသားအချင်းချင်းဖြစ်ဖို့အတွက်အလားအလာပုံများပါတယ်။နောက်တစ်ခုကတော့ဒီမြမတ်တမတော်ရဲ့လက်အောက်မှာရှိနေတဲ့ဒီဒီသူစစ်တယ်ဖြစ်ပါတယ်ဥပမာဆိုရင်မူဇယ်မြို့ကိုအခုချိန်မှာရင်းထအလုံးစုံရင်းယူထားတာဟာဒီဒီသူစစ်အမိခံနှစ်ဖွဲ့ဖြစ်နေပါတယ်ဒေဒီလိုမျိုးအခြေအနေမျိုးမှာလက်နက်ကိုင်အမျိုးဒီတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တာမကမြမတ်တမတော်ကပြန်လည်ပြီးမှဖန်တီးထားတဲ့ဒီသူစစ်အမိခံအဖွဲ့အစည်းတွေပါအများကြီးရောချက်နေတဲ့ချမ်းပြည်နယ်မြောက်ပိုင်းကိုတခုခဲကိုပဲကြီးလိုက်မယ်ဆိုရင်တောင်မှကျမတို့ဒီအကုန်လုံးဟာညီလာခံစပွဲပေါ်မှာနိုင်ငံရေးအခြေချဖို့အတွက်လိုအပ်နေပါတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျမတို့အတွက်ဒီဘယ်လိုနည်းနဲ့မှနိုင်ဖို့မရနိုင်ပါဘူးရှင်။နောက်တစ်ခုကတော့ဒီချမ်းပြည်နယ်မြောက်ပိုင်းဟာအခုချိန်မှာဆိုလို့ရှိရင်ဒီတစုံတလန်း111 Belt ဒီ Belt and Road Initiative ဆိုတဲ့နေရာနဲ့လည်းဓာတ်ရိုက်ဆက်ဆက်နေပါတယ်။ဒီရောက်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့လည်းဓာတ်ရိုက်ဆက်ဆက်နေတဲ့နေရာဥပမာဆိုရင်မူဆယ်ဆိုရင် Central Economic Zone လို့ပြောထားဒီတော့မှတောက်ဖြူကိုဆက်မဲ့ဒါရိုက်လမ်းပေါ်မှာလည်းရောက်နေပါတယ်ဒီလိုနေရာမျိုးမှာတိုက်ပွဲတွေဆက်တိုက်ဖြစ်နိုင်တဲ့အလားအလာတွေအခုချိန်မှာလည်းဖြစ်နေသေးတယ်ဒီသူလူထုကိုလည်းရွာနေပြီးမောင်းထုတ်ထားသေးဖြစ်နေပါတယ်ဒီချိန်မျိုးမှာနိုင်ငံရေးဆွေးနွေးပွဲကိုအတိတ်ပဲရှိရှိမပေါ်ဆောင်ပဲနဲ့နောက်ထပ် celebration ပေါ့ဒီလိုမျိုးအဲကျင်းပဒီဆိုတဲ့အရာမျိုးပဲဆက်ပြီးလုပ်နိုင်မယ်ဆိုရင်ကျမတို့ဒီလိုညီလာခံမျိုးကိုနောက်ထပ်စ ဖေးချိန်ပဲလုံးလုံး55ချိန်ပဲလုံးလုံးဘလို့နီးနေမှစမတို့အဖြေကိုရှာလို့ရမှာမဟုတ်ဘူးဒါကြောင့်မလို့တကယ်တမ်းမိန်းခမ်းကြီးကိုလိုဆိတ်ချင်လိုချင်တဲ့အဖြစ်ခံရဖေးဖေးချင်တယ်ဆိုလို့ရှိရင်မြမတတ်မတော်ကနေကြည့်သဘောထားကြည့်ကြည့်နဲ့လက်ရှိတိုက်ခိုက်နေတဲ့အခွင့်အရေးတွေအားလုံးကိုသပွဲပေါ်ကိုဖိတ်ခေါ်ဖို့အတွက်လမ်းဖွင့်ပေးဖို့အတွက်လိုအပ်နေပါလေရှင့်
ဟုတ်ကဲ့ဟိုမက်ဆန်ဂျာဝင်ပြီးတော့မေးရလေရှိပါရင်ကျင်းရလေရှိပါရင်ဆိုတော့ဒီမက်ဆန်ဂျာနောက်ဆုံးပြောသွားရခြင်းမှာဒီညီလာခံကျင်းပနေတာ celebration အမေရိကန်ပဲကျင်းပနေတဲ့ညီလာခံဆိုတော့ဟိုဒီကိစ္စကိုဘယ်လိုများပြန်ပြောခြင်းမှာလဲခွန်မြင့်ထွန်းပြောပြဖြေပေးပါရှင
်အဓိကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကျွန်တော်တို့ဒီညီလာခံမှာကျင်းပခဲ့တဲ့ကျွန်တော်တန်းသားလက်နဲ့တိုင်းတောင်းလိုင်းဖွဲ့စည်းရဲ့ KTC ကိုကျင်းပပါတယ်အဲဒီမှာကျွန်တော်တို့ဒီ UNFC ရဲ့အဖွဲ့ဝင်ခုနဖွဲ့နဲ့ကျွန်တော်လက်မှတ်ယူထူရတဲ့ဒီ NCO လက်မှတ်ယူထားတဲ့အဖွဲ့ကြီးပေါ့လေဒါတက်ပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်။အဲ့မှာကျွန်တော်ထွက်တဲ့အဖြေကတော့ဒီ NCO မှာလက်မှတ်ယူထူပြီးတော့ပါဝင်နိုင်ရေးကြိုးပမ်းဆောင်ရွက်မယ်ဆိုတဲ့အဖြေကိုအဲ့ဒါကိုထွက်ပါတယ်။အဲ့တော့ကျွန်တော်တို့ဒီအခုကျင်းပရဲ့20ရာစုပြည်လုံးကြီးလာကံဆိုတာကတော့ချက်ချင်းကြီးအဖြစ်တော့အဓိပ္ပာယ်ကိုပြေဝသွားမှာမဟုတ်ဘူး။ချက်ချင်းကြီးလက်ကဏ္ဍတွေဖြည့်ဆည်းနိုင်မှာမဟုတ်ဘူး။ဒါပေမဲ့ဒီလိုအစင်းတစ်စင်းတစ်စင်းကြီးတိုးမြင့်ပြီးတော့ကျွန်တော်တို့ဆောင်ရွက်တာမဲ့အလားအလာကြီးတော့ကျွန်တော်တွေးရပါတယ်။ဥပမာဖြစ်ပြောရရင်ဒီ NCO ဖွဲ့ဝင်၃ဖွဲ့ရှိပါတယ်။အရင်ကကျွန်တော်ဒီရန်ပြဖို့နဲ့တုံးပွဲကအစင်းငါစင်နဲ့မပြည့်စုံလို့ဆိုပြီးတော့မှဒီနိုင်ငံရေးဆွေးနွေးပွဲတော့တိုက်ရိုက်တက်ခွင့်ပေးမယ် NCO မှာတော့လက်မှတ်ထိုးဖို့မပြေဘူးဆိုတော့သဘောထားရှိခဲ့တယ်အခုတော့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအဲ့ဒီစင်းငါနဲ့မပြည့်စုံလို့အရင်လက်မှတ်ထိုးခွင့်မရတဲ့အဖွဲ့တွေလည်းလက်မှတ်ထိုးခွင့်ပေးမယ်ဆိုတဲ့အချက်မျိုးကလည်းဒါဟာတိုးတက်လာတဲ့အချက်တွေဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်တည်းရလုံးပြန်ပြောရင်အခု NCO လမ်းကြောင်းနဲ့တွားမယ်ဆိုတော့ဒီလိုရှိသလို NCO လမ်းကြောင်းမဟုတ်တဲ့အခြားလမ်းကြောင်းနဲ့တွားမယ်ဆိုတော့လည်းရှိလာတယ်ဆိုတော့ဒီနောက်တိုင်းဒီအဓိကအခြေခံကတော့အဲ့ဒီ NCA လမ်းကြောင်းတွားခြင်းမတွားခြင်းဆက်ကိုပြည်တော်စုကိုပြန်နဲ့ထူထောင်မဲ့သဘောတူညီချက်ရဖို့ကတော့ကျွန်တော်တို့အားလုံးတောင်းအောင်ဖြစ်ပါတယ်ပြည်တော်စုသဘောတူညီချက်ကိုကျွန်တော်တို့ခြေပြေလေလေနှိမ့်နိုင်ရှိနေမရယူနိုင်ဘူးဆိုရင်ကျွန်တော်တန်းကြီးကအားလုံးပြစ်ပြီးမှဖြစ်ပါတယ်အဲ့ဒါလို့ကျွန်တော်တို့ကသဘောတူညီချက်ကိုရတယ်ဆိုရင်ကျွန်တော်တို့အားလုံးအောင်မြင်ပြီးတော့ပြည်ထောင်စုကိုတွားမှာဖြစ်ပါတယ်ဒါဒီကနေ့ကျွန်တော်တန်းကြီးရဲ့အခြေခံအားလုံးမှာတောင်းအောင်ရှိတယ်အားလုံးကဒါကျွန်တော်တို့ပူးပေါင်းဆောင်ရမှာဖြစ်ပါတယ်ဒီလိုဒီ20ရာစုပြည်လုံးညီလာခံကိုကျွန်တော်တို့ဆက်လက်ကျင်းပလာငင်းငင်းဖြစ်စဉ်ဆက်လက်သွားနိုင်လို့ဆိုရင်တော့ကျွန်တော်တို့ကမိမိကိုမိမိကာကွယ်ရေးရှုထောင့်တစ်ခုတည်းကသွားတာမဟုတ်ပဲနဲ့သူ့ဘက်ကိုယ့်ဘက်နှစ်ဖက်အတူလက်ကျဲပြီးတော့ဖက်ပောက်ကိုဘယ်လိုရှာမလဲဘယ်လိုအတူဖက်မလဲဆိုတာစဉ်းစားဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အခါမှာနိုင်ငံရေးမူလဝါဒတွေဒါတွေကိုကြီးတဲ့ဆွေးနွေးတာမျိုးမဟုတ်ပဲနဲ့မိမိလိုချင်တဲ့အကျိုးစီးပွားတဦးချင်းတော်လည်းကောင်းအဖွဲ့လိုက်တယ်လည်းကောင်းမူမူလိုက်တယ်လည်းကောင်းချန်တဲ့ခွင့်ကြရတယ်ကျွန်တော်ပုံမှန်လုံးလုံးဆွေးနွေးဖို့တော့လိုပါတယ်။ဒါအဓိကအကြီးကျွန်တော်ထိတ်တန့်ကောင်းအောင်ချင်းချင်းရှားမှာအဲ့ဒီလိုဆွေးနွေးချက်တွေနဲ့ဖြစ်အောင်တော့ကျွန်တော်တို့ဒါဆောင်ရွက်တင်တယ်။နောက်တစ်ခုကကျွန်တော်ပြည်သူလူထုရဲ့အာမခံမှုဖြစ်ပါတယ်။ကျွန်တော်ပြည်တော်စုကလည်းအခုဆိုရင်ခွဲမတက်ဘူး။ဝါကအစပါလေအားလုံးကပြည်တော်စုကခွဲတက်မယ်လို့ပြောနေကြတာမရှိဘူး။ဒါပေမဲ့ပြည်တော်စုကခွဲမတက်ဘူးဆိုတာတော့သက်ဆိုင်ကျွန်တော်တို့အဖွဲ့အစည်းတွေမကောက်ဘူး။ပြည်သူလူထုကပါဝိုင်းကြီးအာမခံပြီးတော့ဝိုင်းပြောပြီးတော့ဒီငင်းငင်းဖြစ်စင်မှာဒါပါဝင်လာဖို့အားလုံးပါဝင်ဖို့ဒီကောင်ကျွန်တော်ဆောင်ရွက်ဖို့တော့လိုပါတယ်။ဒီလိုကြောင့်ငင်းငင်းဖြစ်စင်ကပြည်သူလူထုရဲ့ပါဝင်မှုကိုပါဝင်မှုအလင်းစားအားနည်းနေသူပါဝင်ခြင်းကလည်းအားနည်းနေသေးတာဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီဒုတိယအကြိမ်ကျင်းပမယ့်ပြည်လုံးညီလာခံရလက်ကောင်ထွက်ပေါ်မထွက်ပေါ်ဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်။အခုလောလောဆယ်မှာကျင်းနေတဲ့ဒီပြည်နယ်ရှင်တွေတွေနဲ့ဒီဟိုလေးလိုင်းမှာရှိနေတဲ့တွေကိုအချိန်ပေးခြင်းမှာတည်ရခြင်းဟိုလေးလိုင်းပေါ်မှာမော်လိုက်ကဥမျိုးမြင့်ရှိနေပါတယ်။ဥမျိုးမြင့်ကြားရပါလားရှင
်။ကြားရရ။
ဟုတ်ကဲ့ဥမျိုးမြင့်ဗာမြောင်းဝင်ပြီးတော့မင်းမြန်ဆွေးနွေးခြင်းမှာလည်းကျမတို့ပြည်နယ်ရှင်တွေတွေအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်။ဟိုတိုင်းရဲ့နာမည်ခေါ်ပြောလဲမင်းမြန်နိုင်ပါတယ်ဒါမှမဟုတ်လဲဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော်။
ဟုတ်ကဲ့ရောနောက်ကြည့်လဲဟိုသေတော့ကဆွေးနွေးတော့လို့ပဲရတယ်ဒီဟိုအမျိုးသားအစီအစဉ်ကဒီဟိုဆွေးနွေးပွဲတွေကိုလုပ်ခွင့်ရတယ်နေရာရတယ်နေရာနေရာမရဘူးဆိုတာတကယ်တမ်းပုံစံလို့ရှိလို့ရှိဟိုကလက်ဆောင်ရှိဖွဲ့စည်းပုံလို့ကလေးတူးဆောင်ဟာအဲ့ဒီပုံစံမျိုးတဲ့ဆိုလို့ရှိရင်ဒီလိုကြည့်ပြီးတော့ကာကွယ်ထားတဲ့ပုံစံမျိုးကြောင့်မို့တတ်မလို့ပါစီရခါစီသွားပြီးဖြစ်နေတာအဲ့ဒါဒေါ်စုအနေနဲ့ဘယ်လိုပဲညီညာရေးပေါ်ပေါ်ဒီဆွေးနွေးပွဲဟာဘယ်လိုနည်းနဲ့ပါတည်ရဖို့မပြည့်စုံပဲနဲ့မောင်းမြင်နိုင်ဘူးလို့ကျွန်တော်အနေနဲ့ယူကြည့်ပါရဲအဲ့ဒီပုံစံမျိုးဆိုလိုကြလို့ရှိရတယ်တစ်ခါတည်းစူးပေါ်ဘူးတစ်ခါဘုန်းဘုခေါ်နေတယ်လို့ပဲ
ဟယ်လိုဟုတ်ကဲ့ဦးမျိုးမြတ် ုမျိုးမျိုးဖုန်းလိုင်းတိတ်ပြမကြားရတော့ပါဘူးဒါပေမဲ့သူဆင်းရဲသွားတာကိုကြားလိုက်ကြပါလိမ့်ရှင်ဒီတော့ဟိုသူပြောသွားသလိုဒီဟိုအမျိုးသားအဆင့်ဟိုအဆင့်တွေကလည်းတေချာမကျင်းပြပနိုင်တော့ဒုတိယအကြိမ်ကျင်းပတဲ့ပင်လုံးကြီးလာကန်ကနေပြီးတော့ရလက်ကောင်းတွေပေါ်ထွက်လာနိုင်တယ်လို့မျှော်လင့်ပါလားဘလို့မျှော်လင့်ချက်ရှိပါလဲဥရဲထုံးကိုအရင်တုံးတက်ခိုင်းကြပါလိမ့်ရှင်ဥရဲထုံးကြားရပါတယ်နော
်ဟုတ်ကဲ့အခုဒီကြီးလာကန်ဒုတိယအကြိမ်ခေါ်မယ်ဆိုတော့ခုနဥခွန်ထုံးဥခွန်မောင
်ဥခွန်ညော
အဲ့ဒါသူပြောတယ်လို့ပေါ့နော်ကျွန်တော်တို့ဒီအဖွဲ့ဝင်အနေနဲ့အားဆိုရင်တော့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေကိုပဲဖတ်ရမှာပဲဖြစ်တယ်အဲ့ဒါဆိုလို့ရှိရင်တော့သူကဒီအဖွဲ့ဒီညီလာကရဲ့ရည်ရွယ်ချက်ကလည်းဒီဘာတွေသူတို့ဘဲမှာဘာတွေဆွေးနွေးမလဲဘယ်လိုတွေသွားမလဲဆိုတဲ့ဟာတွေကိုဆွေးနွေးမှာဖြစ်တော့ဟိုဘာပဲဖြစ်ဖြစ်ဒီလက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဒီဆက်ပြီးတော့ခြေတက်သွားနိုင်လိမ့်မယ်လို့တော့ထင်တယ်အဲကျန်တဲ့အဖွဲ့တွေကိုတော့ကျန်တဲ့အဖွဲ့တွေတော့ဒီဟာကိုသွားနေရင်းနဲ့မှ NCO လက်မှတ်ထိုးလာအောင်စီယုံရမှာပေါ့လေဒါဒီဒေါက်ဆန်းစုကြည်ကလည်းတိုက်တွန်းထားတာရှိပါတယ်အဲဒီ UNFC အဖွဲ့ဝင်ဖြစ်တဲ့ဒီလက်မှတ်မထိုးရသေးတဲ့မွန်ပြည်တပ်ပါတီတို့ဂရင်းဒီတို့ကိုလည်းစီရောက်မှာဖြစ်တယ်လို့ဒီဝါနဲ့ KIO တို့က NCA နှောင်းချောင်းအပြင်ဘက်ကသွားမယ်ဆိုတဲ့အဖွဲ့တွေကိုလည်းတရုတ်ပြည်ရဲ့အကူအညီနဲ့ပေါ့နော်တရုတ်ပြည်ရဲ့ဒီကူညီဖိအားပေးမှုနဲ့ဒီ NCA မှာလက်မှတ်ထိုးလာအောင် NCA ဆိုတာခုနပြောသလိုအားလုံးကနော်လက်နက်ကိုင်အဖွဲ့အစည်းအားလုံးအတက်မတော်အပါဝင်ပေါ့လေအားလုံးတိုင်ပင်ပြီးတော့ရေးဆွဲထားတဲ့ဟာရေးဆွဲထားတဲ့ဒီအပြစ်ခရကြရေးစာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါလည်းနဲ့ချာရေးမဟုတ်တဲ့အကြောင်းနော်ဒါရပြီးမှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေသွားနိုင်မှာဖြစ်တဲ့အကြောင်းကိုလည်းဒီမပါသေးတဲ့အဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေကိုကျွန်တော်စီရင်ရမှာပေါ့လေတစ်ဖက်ကတော့ခုနထိုးပြီးအဖွဲ့တွေနဲ့ဆက်ပြီးတော့ရှစ်လုံးငါးစင်တွေကိုစီဝေးဆုံးပြချက်တော့ရနိုင်လိမ့်မယ်လို့ညော်လင်းရပါတယ်
ဟုတ်ကဲ့ရှင်ဦးရထွန်းတုံးသက်တာပါဟိုဦးမမောင်စိုးနေနေရောဒီဦးရထွန်းစိုးကတုံးသက်သွားတယ်လို့မျိုး NCA မှာလက်မှတ်ထိုးလာအောင်လို့ဒီမထိုးရသေးတဲ့အဖွဲ့တွေကိုစီရင်နိုင်မယ်လို့များထင်ပါလားဟိုအလားမှာဘယ်လိုရှိပါလဲဟိုအခြေအနေရတယ
် NCA နဲ့ပတ်သက်လို့ရွေးပြရတော့သူကမူကိုချက်တင်တာပေါ့ဒါနဲ့မူကိုချက်ကလည်းဒီငြိမ်းချမ်းကွန်ရှင်ကလူအချက်မူအချက်ရောတူရယ်ဆိုပေမဲ့အပြည့်အဝသဘောမတူသေးဘူးဆိုတော့ဒါမင်းကသွေးနွေးရက်လက်ကတော့ကျွန်တော်လည်းမသိသေးဘူးခင်ဗျဘယ်လိုဆက်လာလဲရက်လက်ကောင်ထွက်လာရင်တော့ပြင်ရရက်ထွက်လာမှာပါရက်လက်ကောင်မဆက်သေးဘူးထင်ပါတယ်နောက်တစ်ခုကတော့ဝါနဲ့ဝါရှိပြီးရခုနှစ်ခွဲကလည်းအစီလမ်းကြောင်းတိုင်းမသွားဘူးဟိုဆိုပြီးတော့ပြင်ရထားတာရှိတယ်အဲ့တော့ကျွန်တော်တို့ကအစိုးရနဲ့တက်မဘက်ကပြန်စင်ရဖို့လိုရာအစီနဲ့တက်တယ်ယူပြန်လို့ကိုလိုပြန်လဲဆုံးတော့လို့ဆိုတော့ကျွန်တော်တို့ငင်းငင်းလုပ်ငန်းစဉ်ကို2015နော်အော်တိုဝါဆန်ရဲကလက်မထိုးတယ်သူတနေ့ခေါက်လောက်ရှိပြီနော်အဲရှစ်ဖက်အလွယ်လိုကျွန်မကျိုးတက်မလားဘာကြောင့်လဲဆိုတော့ဒီပြန်လို့သိကျင်တယ်ကျွန်တော် review ပြန်ပြီးတော့ပြန်လေပင်သက်တာလုပ်တယ်ဆိုရင်ဒါမှားတယ်မှန်တယ်လို့ကျွန်တော်မပြောတာမဟုတ်ဘူးဘာကြောင့်ပြန်လေဆိုရင်မပါရလဲဆိုတော့ပြန်လေသုံးသက်ဖို့လိုတယ်ပြန်လေမသုံးသက်ဘဲနဲ့ဆက်ဒီတိုင်းနဲ့ဆက်သုံးနေမယ်ဆိုကျွန်တော်ရလက်ကောင်ရမယ်လို့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ရှင်ဆိုတော့ဟိုကျမတို့အခုဟိုဒီအစီအစဉ်ပြီးဖို့အချိန်2မိနစ်ခွဲပဲလိုတော့ပါတယ်အတော့မလို့ဒီမိကုန်းချုပ်အနေနဲ့ပေါ့နော်ဟိုဒုတိယအကြိမ်ကျင်းပမယ့်27ရာစုပင်လုံးညီလာခံအတွက်အဓိကအခက်အခဲကဘာများဖြစ်နိုင်မလဲဆိုတာလေးပဲဟိုတစ်ချက်စီသုံးသပ်ပေးပါရှင်ခွန်မြင့်ထွန်းဟိုအဓိကအခက်ဘာများကြုံတွေ့ရနိုင်မယ်လို့ထင်ပါလဲရှင
်အခုတော့ဒီအဓိကအခက်ကတော့အားလုံးနဲ့ပြောခဲ့ပြီဆိုတော့လေကျမတို့အဓိကဒီပွဲမှာအဓိကဘာကိုရည်စူးပြီးလုပ်မလဲဆိုတဲ့အချက်ကိုကျွန်တော်ဒါကိုပဲတင်ပြချင်ပါတယ်ကျွန်တော်တို့အခုဒီတော်ကြီးငင်းငင်းဆင်းဆင်းကူတော့ကောင်းပြီအတူတူခွဲအစီအစဉ်မှာကျွန်တော်တို့တွေရဲ့ဒီစဉ်းစားထားချက်ကတော့ကျွန်တော်လက်မှတ်ရေးထိုးလာတဲ့အဖွဲ့တွေရှိမယ်လေးရေးထိုးနိုင်တာရှိမယ်ဘယ်လိုပဲဖြစ်ဖြစ်အားလုံးလက်ခံနိုင်တဲ့လူအားဖြစ်ပေါ့လေလူအားဖြစ်အချို့တော့အချက်တွေကိုတော့ကျွန်တော်တို့ဒါဟာသဘောတူညီကြရအောင်ထုတ်ပြန်နိုင်အောင်တော့ကျွန်တော်ပြင်ဆင်နေပါတယ်ဒါကျွန်တော်တို့ကဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်ဒီ Fairway ဒီတော်စုရဲ့အင်္ကာရက်တွေထဲမှာဒီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမယ်ဆိုတဲ့သဘောထားမျိုးပါသာဆိုရတော့တမလို့ဥပကတော့ဒါဟာသူတို့သဘောထားကတော့ပြည်ချင်းတူနိုင်တယ်မတူချင်လည်းမတူနိုင်သေးဘူးကျွန်တော်တို့ကအဲ့လိုအချက်မျိုးကိုတော့အားလုံးလက်ခံပြီးသားဖယ်ရဲ့အခြေခံမူတွေအကျမ်းပေါ်လေအကျမ်းကြီးကြက်ကြဒီအချက်မျိုးတွေတော့ကိုတော့သဘောတူညီချက်တွေထုတ်ရရှိအောင်တော့ဒါကတော့ကျွန်တော်တို့ကြိုးစားတော့မှာဖြစ်ပါတယ်ဒီရေးရဲခစ်စင်ကလက်မှတ်ဒီလို
ဒီငင်းငင်းဖြစ်စင်ကမတက်တန်းတော်နေရမှာဖြစ်တော့လက်မရေးမရေးထိုးရည်တွေကရေးထိုးလာအောင်ဆက်ပြီးလုပ်သွားရမှာလေဒါအတိုင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့ငင်းငင်းဖြစ်စင်မှာတော့ဒီ NCA လမ်းကြောင်းကနေအားလုံးတွားနိုင်ရတော့ဒါကျွန်တော်တို့စိတ်ရှိနေဆောင်ရမယ်ကျွန်တော်တို့အထူးသဖြင့်လက်မရေးထိုးခဲ့တဲ့ရှစ်ပွဲကတော့ကျွန်တော်ရှစ်ပွဲတွေနဲ့ပြီးမယ်လို့လည်းမဆုံးဖြတ်ထားပါဘူးကျွန်တော်တို့အနေနဲ့ကတော့ပေါင်းကူတရားလို့ပေါ့လေအခုကပဲတက်တော့ဘက်ကအနင်းကိုရောလက်မရေးထိုးတဲ့အနင်းကနောက်ဖက်လို့အနင်းခံပြီးတော့ပေါင်းကူတရားအနေနဲ့ဆောင်ရနေပါတယ်လို့လည်းပြောပါတယ
်ဦးရထအနေနဲ့ဘယ်လိုများဟိုစားဒီအခက်အခဲဆုံးတစ်ချက်လေးဟိုစားထောက်ပြပါရှင်ခတ်တူတူနဲ့
အဲခတ်တူတူနဲ့ထက်ခဲဆုံးအချက်ပြောရမယ်ဆိုလို့ရှိရင်တော့ဒီခုနဟိုခုခွန်မြင့်ထွန်းပြောတဲ့အချက်တွေရဖို့အတွက်တော့မလွယ်ဘူးလို့ပဲထင်ပါတယ်အဓိကအပြင်တတ်မတော်ကအဲဒါကိုသဘောတူလို့မထင်ဘူးနောက်အစိုးရနဲ့အစိုးရနဲ့တတ်မတော်ကြားမှာလည်းညှိနှိုင်းသဘောတူထားခြင်းမရှိဘူးပေါ့နော်ကိုယ်လည်းနေတဲ့အချက်တွေအများကြီးရှိပါတယ
်ဟုတ်ကဲ့ပါအဲဥပမာဆိုအနေနဲ့ရော
အဲသမားချက်ကတော့လက်နက်ကင်ပြည်သူခါရမှာပါနေတဲ့လက်နက်ဖွဲ့ပြီးအလုံးကြီးစီးမျိုးပဲပါဖို့ပါဒုတိယအချက်နေရတော့လက်နက်ကင်မထားတဲ့တိုင်းကပါတီဖွဲ့စည်းတွေကိုလည်းအလေးထားပြီးတော့ဒီငွေစီးမျိုးမှာခေါ်ဖို့ပါအဲ့ငါချက်ပါရင်တော့ကျွန်တော်အောင်မြင်နိုင်ပါလိမ့်မယ
်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ပြည်နိုင်ဝင်ရောက်ပြီးတော့ရှင်းပြပေးရဲ့ခွန်မြင့်ထွန်းဦးရဲထွန်းဦးမောင်မောင်ဆိုနောက်ပြီးတော့နောက်ခွန်ကြားနောက်ပြီးမော်လိုက်ကဦးမျိုးမြင့်နောက်ပြီးတော့အီးမေးလ်နဲ့ရေးပြီးတော့ဆွေးနွေးလာရတဲ့တွေအားလုံးဒါရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျေးဇူးတင်ပါတယ်ရှင်ထလဒူမဆူမနဲ့မအီဒနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ဒါရိုက်လေးလိုက်ဆင်းနေတဲ့အစီအစဉ်ကိုနားဆင်ကြကြတာပါ